ဒီနိုင်ငံကအဆိုရနဲ့ပုဂ္ဂလိကဝန်ထမ်းအားလုံး COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံမှုရှိမရှိဖော်ထုတ်နိုင်တဲ့ mobile phone application တစ်ခုကိုအသုံးပြုဖို့နဲ့လူချင်းခက်ခွာခွာနေကြဖို့အိန္ဒိယအဆိုရကမိန့်ထုတ်ပြန်လိုက်ပါတယ် COVID-19 ကရောဂါကြောင့်တင်းကျပ်တဲ့စီးပွားရေးချမှတ်ထားတာကိုတဖြည်းဖြည်းလျှော့ချပေးနေချိန်မှာဒီမိန့်ကိုထုတ်ပြန်ခဲ့တာပါအိန္ဒိယမှာအပြင်းမထွက်ရမိန့်ကိုလာမဲ့တနင်္လာနေ့ကစလို့နောက်ထပ်သတင်းနှစ်ပတ်တိုးမြှင့်လိုက်ကြောင်းဝန်ကြီးချုပ်နာရင်ဒရာမိုရီအဆိုရကတောက်ကြနေ့ကကြေညာခဲ့ပေမဲ့ခုဆက်မှုနှုန်းနည်းပါတဲ့ပြည်တွေတွေမှာတော့တာမြင့်ချက်တွေကိုလိုအပ်တယ်လို့ဖြေလျှော့ပေးမယ်လို့ပြောပါရယ်အိန္ဒိယဆွေကစီစဉ်ပေးတဲ့ Arogya Setu ကျန်းမာရေးပေါင်ကူတရားလို့အမည်ပေးထားတဲ့ mobile phone application ကို bluetooth ကြိုးမဲ့ဆက်သွယ်ရေးစနစ်နဲ့ GPS စနစ်တွေကိုအခြေခံထားပြီး COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံနိုင်ခြေရှိခဲ့သလားဆိုတာကိုဖော်ထုတ်ပေးမှာဖြစ်ပြီးဒီလူတွေကိုနောက်ပိုင်းမှာယောဂပိုးရှိမရှိစစ်ဆေးပေးသွားမှာဖြစ်ပါတယ်။လူရေတက်တက်သမား3ဘီလီယံရှိတဲ့အိန္ဒိယမှာဒီဖုန်း application ကိုထိထိရောက်ရောက်အသုံးပြုနိုင်ဖို့အနည်းဆုံးဖုန်းလုံးပေါင်းတန်း100လောက်မှာထည့်သွင်းအသုံးပြုဖို့လိုအပ်တယ်လို့တာဝန်ရှိသူတွေနဲ့ဖုန်း application ပုံကိုရေးအချက်အလက်ဆိုင်ရာမူဝါဒကိုရေးဆွဲသူရှိနေတဲ့သူကပြောပါတယ်။ဒီ application ကိုအသုံးပြုသူတွေရဲ့ပုံကိုရေးအချက်အလက်တွေကိုဘယ်လိုအသုံးပြုမှာလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရတဲ့အချက်နဲ့အိန္ဒိယနိုင်ငံမှာပုံကိုရေးအချက်အလက်တွေကိုအကာအကွယ်ပေးတဲ့ဥပဒေမရှိတာကြောင့်ဒီ phone application ကိုမဖြစ်မနေအသုံးပြုရမယ်ဆိုတဲ့ကိစ္စအပေါ်စိုးရိမ်နေသူတွေလည်းရှိနေပါတယ်ခင်ဗျ